တတိယနေ့ဖြစ်ဆက်ပြီးတော့ကျင်းပနေတဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံအတွင်းမှာတော့ဗဟုအစိုးရနဲ့ပြည်နယ်တိုင်းအစိုးရတွေကြားရပိုင်ခွင့်လုပ်ပိုင်ခွင့်အချိုးအစားတွေနဲ့ပတ်သက်လို့ပြန်လည်ဆွေးနွေးခဲ့ကြပါတယ်တဘာဝပြည်ရန်စာတခွဲဝေရေးမှာတက်ဆိုင်ရပြည်နယ်တိုင်းတွေဘက်က80ရာခိုင်နှုန်းခန်းစားခွင့်ရဖို့တိုင်းရင်းသားတွေဘက်ကတင်ပြဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးချက်တွေကိုစူးစီးပြီးလာမယ့်အစိုးရတဲ့လက်ထက်မှာပြည်ထောင်စုလွှတ်တော်ကိုတင်ပြအတည်ပြုသွားမယ်လို့လည်းကိုယ်စားလှယ်တွေကပြောပါတယ် VOA ရန်ကုန်ရုံးကမမေခစုံစမ်းတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ပါဒီကနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတတိယနေ့မှာတဘာဝတည်ရင်စာတခွဲဝေရင်းနဲ့ပတ်သက်ပြီးတိုင်းပြည်နယ်နဲ့ဗဟိုအစိုးရရပိုင်ခွင့်လုပ်ပိုင်ခွင့်အချို့ခန်းစားခွင့်အချို့တွေနဲ့ပတ်သက်ပြီးဆွေးနွေးတိုင်ပင်ခဲ့ကြပါတယ်ဒီမှာတိုင်းရင်းသားတွေဘက်ကတက်ဆိုင်ရာတိုင်းနယ်ပြည်နယ်ခန်းစားခွင့်တွေကိုရာခိုင်နှုန်း80ခန်းစားခွင့်ရဖို့တင်ပြလာပြီးဗဟိုအစိုးရကိုတော့ကျန်တဲ့ရာခိုင်နှုန်းခန်းစားဖို့တင်ပြမှုတွေရှိတယ်လို့တိုင်းရင်းသားကိုယ်စားလှယ်တွေကပြောပါတယ်ဒါနဲ့ပတ်သက်ပြီးဒီကနေ့ညီလာခံမှာတဘာဝပတ်ဝန်းကျင်စီမံခန့်ခွဲခြင်းနဲ့ခွဲဝေခြင်းအစုအဖွဲ့မှာတဘာပတိအဖြစ်တာဝန်ယူလှုပ်ဆောင်ခဲ့တဲ့ချင်းတုတ်တရေးပါတီမှဦးနှုတ်ထွန်းကတော့ဒီကနေ့ဆွေးနွေးဖြစ်တာကိုအခုလိုပြောပြပါတယ်
ဟိုအထူးသဖြင့်တိုင်းရင်းသားဖြစ်ကနေရတော့ဥပမာတရံရာတာပုဂ္ဂိုလ်ကနေအချို့မြတ်တွေကပြည်နယ်သက်ဆိုင်ရာပြည်နယ်မှာ80ရာခိုင်နှုန်းနောက်ပြည်ထောင်စုစုရမှာ300ရာခိုင်နှုန်းအဲ့လိုမျိုးခွိုင်းကောင်းမလားပေါ့သက်ဆိုင်ရာပြည်နယ်နဲ့ထွက်လာတဲ့တရံရာတာတွေပေါ့ဒါ리고အကြောင်းလို့ရတဲ့အချို့မြတ်ခွဲယုံတက်တက်မဟုတ်တဲ့နဲ့အဲ့ဒီပေါ်မှာလုတ်ပိုင်ခွက်နေကူလေအဲ့ဒီပြီးထောင်ဆွတ်မကင်တော့ပဲနဲ့သိဆိုင်ရာပြင်းနေဒါမှမဟုတ်တိုင်းဒီတာကြီးအနေနဲ့လက်ထက်မှာစိန်တော့ပူတင်တော်တယ်ပေါ့လေအဓိကအပြင်ဒါ리ပါပဲအစိုးရဖက်ကလက်ရှိအခြေအနေမှာကာဖွဲ့ရှိပုံရှိကာနုပတိရရာအထင်မှာပြဋ္ဌာန်းထားတဲ့တိုင်းဒီတာကြီးနဲ့ပြင်းနေမှာပြဋ္ဌာန်းထားတဲ့လုံငါဒါကွက်ချီခံထားပြီးတော့ဒီဟာတော့အဆင်ပြေစင်တင်တယ်ပေါ့ဒါပေမဲ့တိုင်းဒီကပါလေတခြားဖွဲ့ရှိပေါ့အကင်ပြတ်တလို့တော့နည်းနည်းမများဘူးပေါ့လေ
ကျင်းပနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာအစိုးရနဲ့လွှတ်တော်အစုအဖွဲ့မှကိုယ်စားလှယ်80ကျော်နဲ့တက်မတော့တိုင်းရင်းသားလက်နက်ကိုင်နိုင်ငံရေးပါတီတို့မှအယောက်200နီးပါးတို့ကဦးစီးပြီးအစုကြီး5စုအဖြစ်သတ်မှတ်ကာတည်ကြားစီဆွေးနွေးနေကြတာပါဒီပြင်ပါဝင်တဲ့ပါဝင်တိုက်သူတွေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုအစုနှစ်စုအဖြစ်သတ်မှတ်ပြီးတည်ကြားစီဆွေးနွေးကြတယ်လို့တက်ရောက်တဲ့ကိုယ်စားလှယ်တွေကပြောပါတယ်ဆွေးနွေးတဲ့ကဏ္ဍ5ခုရှိပြီးနိုင်ငံရေးကဏ္ဍမှာတော့ဖက်ဒရယ်စနစ်ကိုအခြေခံတဲ့မူတွေစီးပွားရေးကဏ္ဍမှာတော့အခွန်ကောက်ယူခြင်းပြန်လည်ခွဲဝေခြင်းကိစ္စတွေလုံခြုံရေးကဏ္ဍမှာတော့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအခြေခံမူတွေလူမှုရေးကဏ္ဍမှာတော့ IDB မြေနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေတဘာဝပတ်ဝန်းကျင်ကဏ္ဍမှာတော့တယံဇာတစီမံခန့်ခွဲခြင်းနဲ့ခွဲဝေခြင်းကိစ္စရပ်တွေကိုတိကျစီအမြင်သဘောထားတွေဆွေးနွေးကြတယ်လို့ကိုယ်စားလှယ်တွေကပြောပါတယ်။ဒီညီလာခံဟာအမြင်သဘောထားတွေစုစည်းမှုတသက်သာဖြစ်ပြီးဆုံးဖြတ်ချက်ချဖို့မဟုတ်ပါဘူး။ဆွေးနွေးတာမှာရရှိလာတဲ့အစုဖွဲ့အသီးသီးကတင်ပြချက်တွေကိုစုစည်းပြီးနောက်တက်လာမယ့်အစိုးရကဆက်လက်လှုပ်ဆောင်နိုင်ဖို့အတွက်ပြည်အောင်စုလွှတ်တော်ကိုတင်ပြသွားဖို့လည်းရှိတယ်လို့ရခိုင်မျိုးသားပါတီကဒေါက်တာအေးမောင်ကပြောပါတယ်။ဒီကနေ့ဆွေးနွေးမှုအပေါ်သူကခုလိုပြောပြပါတယ်
။လုံးလုံးစီကဘာမှဆုံးဖြတ်လို့မရသေးဘူး။တင်ပြချက်တွေကိုပဲစုစည်းတဲ့အနေအထားရှိပါတယ်။ဟိုပြည်ထောင်စုဆိုရပြည်နယ်တိုင်းဒေသကြီးဆိုရပေါ့နော်။အဲ့ဒီနေရာကိုဘလို့အာဏာခွဲဝေပေးမလဲ။နော်ပြည်ထောင်စုဆိုရရဲ့ဥပဒေပြုမှုပြည်နယ်တိုင်းဒေသကြီးဆိုရရဲ့ဥပဒေပြုမှုပူးတွဲဥပဒေပြုမှုဒါမျိုးတွေပေါ့နော်။ကျွမ်းကျန်တဲ့အာဏာကိုပြည်နယ်ဆိုရတိုင်းဒေသကြီးဆိုရကိုပေးမယ်ဆိုတာမျိုးပေါ့နော်။အဓိကတော့ဘလို့အာဏာခွဲဝေပြီးမှပြည်ထောင်စုကြီးကိုပို့ပြီးဒီကြတင်မှုရှိအောင်ဆောင်ရွက်မလဲအဲ့ဒီအပိုင်းတွေကိုတစ်ခက်ချင်းဆွေးနွေးကြရတယ်လို့ယူဆပါတယ်เนาะမနေ့ကတရားထက်ဆွေးနွေးမယ်ဒီကဏ္ဍကြီးတွေကိုဆွေးနွေးမယ်လို့ကြားပါတယ
်ဒီကနေ့ဆွေးနွေးနေတဲ့ခေါင်းစဉ်ကြီး၅ခုကိုပဲမနေ့ဖန်မှာဆက်လက်ဆွေးနွေးသွားမှာပါလာမယ့်စနေနေ့ညီလာခံနောက်ဆုံးနေ့မှာတော့ကဏ္ဍကြီး၅ခုအတွက်ဆွေးနွေးတင်ပြချက်အစိုးရကိုစုစည်းသွားမှာဖြစ်တယ်လို့တက်ရောက်နေတဲ့ကိုယ်စားလှယ်တွေကပြောပါတယ်အမြင်သဘောထားအတိအသီးတင်ပြနေတာဖြစ်တာကြောင့်အခက်အခဲတစုံတရာမရှိသလိုညှိခုံရတာတွေလည်းမရှိသေးဘူးလို့တက်ရောက်လာတဲ့ကိုယ်စားလှယ်တွေကပြောပါတယ်ရှင်